Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ2014မတ်လ20ရက်ကြာသပတေးနေ့ညနေခင်း VOA American တန်ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မဆုမြတ်မှာပါရှင်ပြောင်းနေတဲ့မလေးရှားလေရင်ကဖြစ်နိုင်တဲ့အရာဝတ္ထုတွေအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာမျောနေတာကိုဂျော်ဒူဓာတ်ပုံတွေကတွေ့ရှိပြီးတဲ့နောက်မှာအဲ့ဒီဘက်ကိုရှာဖွေရေးတွေအယုံဆိုင်နေကြပါတယ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုခွဲယူဖို့လုပ်နေတဲ့ရုရှားအပေါ် EU ဥရောပသမဂ္ဂကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒီ2014ခုနှစ်အတွင်းလည်လာသွားတဲ့မဲဆန္ဒနေမြေတွေမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူကပြောပါတယ
်။ကြားပြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိပါမယ်။နော်ကျင်းပမယ်ကာလကိုလည်းကျွန်တော်တို့၃လကြိုတင်ပြီးတော့ကြီးညာပါမယ်။နော်လေးလက်မဲဆန္ဒနဲ့အားလုံးစုစုပေါင်းနဲ့လောလောဆယ်
၃မကြာခင်မှာဒီအကြောင်းကိုသတင်းတွေအပြီးတင်ဆက်သွားဖို့ရှိပါတယ်။အခုမတ်လအတွင်းခရိုင်လွန်ရောင်ကြီးကြားရောက်မှုအန်ဒီရဲ့ရှိတဲ့အဆင့်ကိုရောက်နေတဲ့သတင်းပေးပို့ချက်နဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကအစီအစဉ်ခံပါလိမ့်မယ်ခင်ဗျာ
။ပြောင်းနေတဲ့မလေးရှားလေချောင်းလိုင်းနဲ့ဆက်နွယ်မှုရှိနိုင်တဲ့အရာဝတ္ထုကြီးနှစ်ခုကိုမြင်နေရတဲ့ဂျိုဒူဓာတ်ပုံတွေကိုဩစတြေးလျကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအိန္ဒိယသမုဒ္ဒရာရဲ့တောင်ဘက်ဝေးလံတဲ့နေရာတွေအပေါ်မှာအချက်အလက်စုဆောင်းရေးလေရင်တွေနဲ့တွားကြည့်နေကြပါတယ်။ပြောင်းနေတဲ့လေရင်ကဖြစ်နိုင်တဲ့အပိုင်းအစတွေကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာတွေ့ရှိတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကဒီကနေ့အစောပိုင်းကဩစတြေးလျလွှတ်တော်ကိုအသိပေးခဲ့ပါတယ
်။ The Australian Maritime Safety Authority has received information based on satellite imagery of objects possibly related to the search.
ဂျိုရူကနေရတဲ့ဓာတ်ပုံတွေကိုအခြေခံပြီးတော့မှဒီဩစတြေးလျရေချောင်းလုံခြုံရေးအာဏာပိုင်တွေကအချက်အလက်တွေကိုသိခဲ့ရတာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဂျိုရူကနေပြီးတော့မြင်နေရတဲ့အရာဝတ္ထုတွေဘယ်မှာအတိအကျရှိသလဲဆိုတာကိုရှာဖွေနိုင်ဖို့သိက္ခာခတ်ခဲပြီးတော့လိုက်ရှာနေကြတဲ့လေရင်ကလည်းဖြစ်ချင်မှဖြစ်မယ်ဆိုတာကိုဒီဝင်းကြီးချုပ်အက်ဘတ်ကအလေးထားပြီးတော့ပြောသွားပါတယ်။မလ၈ရက်နေ့ကပျောက်ဆုံးနေတဲ့ခရီးသည်နဲ့လေရင်အမှုရန်239ယောက်ပါသွားတဲ့လေရင်ပြန်တွေ့နိုင်ရေးနိုင်ငံဆောင်ကပါဝင်ရှာဖွေနေတဲ့နေရာမှာဒီဂျိုရူဓာတ်ပုံတွေဟာအင်မတန်မှခိုင်မာတဲ့သဲလွန်စာတွေဖြစ်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးလက်ဖြစ်ပို့ဆောင်ရေးယာယီဝန်ကြီးလက်ဖြစ်တဲ့ဟီရှာမူဒင်ဟူစိန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဩစတြေးလျနိုင်ငံအနောက်ပိုင်းမှာရှိတဲ့ပါသ်မြို့ကနေပြီးတော့အနောက်တောင်ဘက်မိုင်ပေါင်း1550လောက်အကွာမှမျောနေတဲ့အပိုင်းအစကြီးတွေကိုတွေ့ခဲ့ရတာပါ။အဲ့ဒီနေရာစီကိုဩစတြေးလျရှာဖွေရေးလေယာဉ်တချို့သွားနေပြီလို့ဩစတြေးလျရေကြောင်းတာဝန်ရှိသူဂျွန်ဂျန်းကလည်းပြောပါတယ်။ရာသီဥတုကြောင့်အဝေးကြီးကိုမြင်နိုင်ဖို့ခက်ခဲတာမို့ရှာဖွေရေးဟာခက်ခဲနိုင်တယ်ဆိုတာကိုလည်းသူကပြောပြပါတယ်။နိုင်ငံတချို့ကသင်းမောနဲ့လေရင်တော်တော်များများကလည်းကုညီရှာဖွေပေးနေတဲ့အဲ့ဒီဘက်ကိုလှည့်သွားနေကြပါတယ်။ဂျိုရုကနေပြီးတော့ရိုက်ထားတဲ့ဓာတ်ပုံတွေမှာတဲတဲကွက်ကွက်မရှိတဲ့အရာဝတ္ထုကြီးတွေရေပေါ်မှာပေါ်ပြီးတော့မျောနေတာကိုတွေ့ရပါတယ်။အရာဝတ္ထုတစ်ခုက24မီတာလောက်ရှိပြီးတော့နောက်တစ်ခုက5မီတာလောက်ရှိမယ်လို့တာဝန်ရှိသူတွေကခန့်မှန်းကြပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကမုံပိုင်းမြို့မှာတာဝန်နဲ့သတင်းယူနေတဲ့ဓာတ်ပုံသတင်းတောက်တူကိုအုပ်စုဖွဲ့အာဏာပြုခြင်းမှုနဲ့လူလေးဦးကိုမွန်ပိုင်းမြို့တရားရုံးတစ်ခုကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ဒီပြည်ခဲ့တဲ့နှစ်ဩဂတ်လကအသက်22နှစ်အရွယ်သတင်းတောက်အမျိုးသမီးကိုဝိုင်းဝန်းအာဏာပြုခြင်းမှုနဲ့ဒီမျိုးသားလေးဦးကိုအပြစ်ရှိတယ်ဆိုပြီးတော့တရားရုံးကဒီကနေ့မှပဲအမိန့်ချလိုက်တာပါ။စွန့်ပစ်ထားတဲ့ဆက်ယုံတစ်ခုကိုတွားပြီးအမျိုးသားအဖော်တဦးနဲ့အတူသတင်းဓာတ်ပုံရယူနေတုန်းမှပဲဒီမျိုးသမီးအာဏာပြုချေခံခဲ့ရတာပါ။ဒီအုပ်စုဖွဲ့ပြုခြင်းမှုမှာပါဝင်တဲ့9ယောက်မြောက်နောက်တူကတော့ဆယ်ကျော်သက်တူဖြစ်တဲ့အတွက်သူ့ကိုလူငယ်တရားရုံးမှာတရားစစ်ဆေးနေပါတယ်2012ခုနှစ်ဒီဇင်ဘာလကအသက်23နှစ်အရွယ်အမျိုးသမီးတဦး New Delhi မြို့ကဘတ်စကားပေါ်မှာအုပ်စုဖွဲ့အတ္တမပြုချေခံရပြီးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ခြင်းကဆလို့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာလူတွေပုံမှုအယုံဆိုင်ခံခဲ့ရပါတယ်။ဒီလိုအတ္တမပြုချေတိုက်ခိုက်မှုတွေကိုဆက်ကျင်တဲ့ဆန္ဒပြမှုတွေလည်းနိုင်ငံတော်ဝန်မှာဖြစ်ပွားခဲ့ပြီးတော့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့ဒီအမျိုးသားတွေကိုအရထက်ပို့ပြီးတင်းတင်းကြပ်ကြပ်အေးအေးယူအပြစ်ပေးမှုတွေလည်းရှိလာခဲ့တာပါ။ဒီကနေ့ဒီအပြစ်ရှိကြောင်းအမိချမှတ်ခံရသူ၄ဦးအနေနဲ့ထောင်ဒဏ်တစ်သက်အထိချမှတ်ခံရနိုင်ပွဲရှိပြီးတော့ဒီမနေ့ပြန်တောက်ကြနေမှာတော့သူတို့ကိုပြစ်ဒဏ်ဆင်ရမှာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံနဲ့အငင်းပွားစရာကုန်သွယ်ရေးသဘောတူညီချက်ကိုကန့်ကွက်နေကြတဲ့ထိုင်ဝမ်ကျောင်းသားတွေဟာဒီကနေ့ကြာသပတေးနေ့မှာလည်းဒုတိယနေ့ဇက်တိုက်အဖြစ်နဲ့လွှတ်တော်တွေကိုဝေးရောက်ဆန္ဒပြခဲ့ကြပါတယ်။ ကျောင်းသားတွေဟာအင်္ဂါနေ့ညပိုင်းတွေကလွှတ်တော်စည်းဝေးခန်းမတွေကိုဝင်ရောက်ခဲ့ကြပြီးတော့သူတို့ကိုဖယ်ရှားဖို့ကြိုးစားတဲ့ရဲတွေကလည်းသူတို့ကိုဆွဲထုတ်မသွားနိုင်ခဲ့ပါဘူး။ကုံသွေးသဘောတူညီချက်အပေါ်အစိုးရကပို့ပြီးတော့အသေးစိတ်ပြန်သုံးသပ်ပေးဖို့အတွက်ကျောင်းသားတွေကတောင်းဆိုနေကြတာပါ။ဒီသဘောတူညီချက်ကြောင့်ထိုင်ဝမ်နိုင်ငံထိုင်ဝမ်ရဲ့ဒီအလုပ်အကိုင်တွေထိခိုက်နိုင်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တရုတ်နိုင်ငံအပေါ်အမြဲတမ်းသတိထားနေတဲ့ထိုင်ဝမ်အတိုက်ခံတွေကလည်းထိုင်ဝမ်ကျွန်းအပေါ်တရုတ်အစိုးရရဲ့လွှမ်းမိုးမှုတွေတိုးလာမှာကိုစိုးရိမ်နေကြပါတယ်ရှင်။
ဒီအမေရိကန်တန်ညနေ�ပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ချာတာဘရင်းနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားကျွန်းဆွယ်ဒေသကိုခွဲဖို့လုံနေတဲ့ဒီရုရှားအပေါ်မှာ EU ဥရောပတမကကနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။အခြေအနေပိုပြီးတော့ဆိုးလာမယ်ဆိုရင်စီးပွားရေးရပိတ်ဆို့မှုတွေပါဝင်တဲ့တန်ခတ်မှုအဆင့်3ကိုလုပ်ဖို့ EU ကပြင်ဆင်ထားတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကဂျာမနီလွှတ်တော်မှဒီကနေ့ပြောကြားခဲ့ပါတယ်။ခရိုင်းမီးယားဒေသရဲ့ကျူးကျော်ဝင်ရောက်မှုမှာတာဝန်ရှိတဲ့ရုရှားတာဝန်ရှိသူတွေအပေါ် EU နိုင်ငံတွေရဲ့ခရီးသွားလာခွင့်တားမြစ်တာနဲ့ပိုင်ဆိုင်မှုတွေကိုအရွှေ့ပြောင်းလုပ်လို့မရအောင်ထိန်းချုပ်တာပါဝင်တဲ့တန်ခတ်မှုတွေကို EU ကလှုပ်ထားပေးတာပါခရိုင်းမီးယားဟာရုရှားရဲ့ဒေသတစ်ခုဖြစ်တယ်ဆိုတဲ့သဘောတူညီချက်ကိုဒေသတာဝန်ရှိသူတွေနဲ့ရုရှားအစိုးရတို့ကပုံထုနေတုန်းကလက်မှတ်ရေးထိုးခဲ့ပါတယ်ရုရှားလူမျိုးတွေအများပြားနေထိုင်ကြတဲ့ခရိုင်းမီးယားဒေသမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကဆန္ဒခံယူခဲ့ရတာမှာအဲ့ဒီဒေသကိုရုရှားနိုင်ငံနဲ့ပူးပေါင်းချင်တယ်ဆိုတဲ့ရလဒ်ကိုရရှိခဲ့ပါတယ်ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ EU နဲ့ American တို့ကကြေညာခဲ့ပါတယ်ရုရှားနဲ့တန်တမာရေးအရာညှိနှိုင်းလို့မရဆက်ဖြစ်နေမယ်ဆိုရင်ဆိုချီမှာကျင်းပဖို့ရှိတဲ့စီးပွားရေးအင်အားကြီး၈နိုင်ငံရဲ့ G8 ဆွေးနွေးပွဲကိုရွှေ့ဆိုင်းထားမှဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်မာခဲလ်ကပြောပါတယ်ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်နိုင်ဖို့ကြိုးစားတဲ့အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့နဲ့ဒီကနေ့မော်စကိုမှာတွေ့ဆုံမှဖြစ်ပါတယ်တောက်ကြနေကြရင်တော့မစ္စတာဘန်ကင်မွန်ဟာယူကရိန်းသမ္မတဒါချီနော့ဖ်ဝင်ကြီးချုပ်အာဆန်ညင်ယာချန်ညွတ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
။လိဗျားနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲမှာပါဝင်ကူညီကြပါလို့လိဗျားနိုင်ငံကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ပုတ်ထုနေ့နောက်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာလိဗျားကြားပြတ်အစိုးရကဒီလိဗျားမျိုးကြီးတွေကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအထူးသဖြင့်ကုလသမဂ္ဂကကူညီပေးဖို့လိုလားတဲ့အကြောင်းပြောဆိုလိုက်တာပါ။အကြမ်းဖက်အဖွဲ့တွေဟာဘန်ဂါစီ၊စာတီနဲ့ဒီတခြားနေရာတွေမှာအကြမ်းဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေကြတယ်လို့အစိုးရကပြောပါတယ်။ဘန်ဂါစီမြို့မှာတနင်္လာနေ့ကကားပုတ်ထောင်ပေါက်ကွဲမှုကြောင့်လူ9ယောက်ထဲမှနေသေဆုံးခဲ့ရတာပါ။2011ခုနှစ်ဒီသမရမိုမာဂရာဖီရာထူးကနေဖြုတ်ချခံခဲ့ရခြင်းကစလို့တိုင်းပြည်လုံခြုံရေးကိစ္စအတွက်လိဗျအစိုးရလုံပန်းနေရတာဖြစ်ပါတယ်။မစ္စတာဂရာဖီကိုဖြုတ်ချမှုမှာပါဝင်ခဲ့ကြတဲ့လိဗျလက်နက်ကိုင်အဖွဲ့ပေါင်းစုံဟာဒီလိဗျနိုင်ငံရဲ့အဓိကစိတ်ကမ်းကြီးတွေကိုသူတို့သိမ်းယူထားတဲ့ဒီတိုင်းပြည်အရှေ့ပိုင်းအပါအဝင်နေရာတော်များများမှာလက်နက်ကိုင်တိုက်ခိုက်မှုတွေကိုဆက်လက်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီလက်နက်ကိုင်တွေသိမ်းယူထားတဲ့စိတ်ကမ်းတွေကိုလာမယ့်သတင်းပတ်တွေအတွင်းပြန်လည်သိမ်းယူဖို့လိဗျအထူးတပ်ဖွဲ့တွေကိုဒီအစိုးရခေါင်းဆောင်တွေကအမိန့်ပေးထားပါတယ်ရှင်။
ဂိုလန်ကုန်းမြင့်ဒေသမှာအစ္စရေးဘက်ကလေကြောင်းနဲ့တိုက်ခိုက်လို့စီးရီးယားစစ်သားတယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားပါတယ်။စီးရီးယားစစ်ပွဲစတင်ခဲ့တဲ့လွန်ခဲ့တဲ့3နှစ်ကျော်တည်းကအိမ်နီးချင်းနှစ်နိုင်ငံဖြစ်တဲ့စီးရီးယားနဲ့အစ္စရေးကြားတိုက်ခိုက်မှုတွေရှိနေတာမှအခုတခါကတော့အပြင်းထန်ဆုံးဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးဒဏ်ရာရမှုကိုစီးရီးယားစစ်တပ်ကလည်းအတည်ပြုပါတယ်။ဂိုလန်ကုန်းမြင့်ဒေသမှာအစ္စရေးနဲ့စီးရီးယားသဘောတူထားတဲ့အပြစ်ခတ်ရက်စဲရေးလိုင်းကိုကျော်ပြီးတော့အစ္စရေးတပ်တွေအင်္ဂါနေ့ကတိုက်ခိုက်ခံခဲ့ရတာကိုလက်တော့ပြန်တိုက်ခိုက်မှုဖြစ်ပါတယ်။ပုတ်ထုံးနေတုန်းကဒီအစ္စရေးတို့ပြစ်မှတ်ထားခဲ့တဲ့တိုက်ခိုက်မှုတွေမှာစစ်ရေးလေ့ကျင့်နေရာတစ်ခုဒီစစ်ဌာနချုပ်တွေနဲ့အစ္စရေးကင်းလက်တပ်တွေကိုတိုက်ခိုက်တဲ့နေရာမှာထောက်ပံ့ခဲ့တဲ့လက်နက်ပစ္စည်းတွေရှိရာအပေါ်မှာပြစ်မှတ်ထားခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်တာဝန်ရှိသူကပြောပါရယ်။အစ္စရေးတပ်တွေနဲ့ပြည်သူတွေအပေါ်ချင်းချောင်းမှုကိုတင်းကျပ်ခံမှာမဟုတ်တဲ့အတွက်လေကြောင်းကနေတိုက်ခိုက်မယ်ဆိုတာကိုလွှတ်တော်ကအသိပေးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာညာဟုကပြောပါရယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲဌာနတစ်ခုကိုတာလီဘန်အဖွဲ့တွေကတိုက်ခိုက်ခဲ့တာမှာရဲဝင်တန်း10ယောက်အပါအဝင်လူ11ယောက်ထက်မနည်းသေဆုံးခဲ့ပါဗျ။ဂျလာလာဘတ်မြို့ကဒေသအုပ်ချုပ်ရေးမှူးအိမ်အနီးမှာဒီနေ့ဒီဂျာတာဘရင်းနေ့အစောပိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့အာဖဂန်နစ္စတန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်နှစ်ပတ်သာလူတော့တဲ့အချိန်မှာဖြစ်ပွားတာလည်းဖြစ်ပါတယ်။ရဲဌာနအပြင်ဘက်မှာအသေးခံဘုံးဖောက်ခွဲပြီးစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီနောက်ဒီအာဖဂန်လုံခြုံရေးအရာရှိတွေနဲ့တာလီဘန်တနက်သမားတွေကြားမှာနာယီအတော်ကြာအပြန်အလှန်ပြစ်ခတ်ခဲ့ကြတယ်လို့အာဖဂန်အရာရှိတွေကပြောပါရယ် တနက်သမား9ရောက်လဲတိတ်ဆုံးခဲ့တယ်လို့ဒီလက်ထောက်ပြည်ထရေးဝန်ကြီးမိုဟာမက်အာယုဘ်ဆိုလာကနီကပြောပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူတူကပြောဆိုထားပါတယ်ရှင်
American စီးပွားရေးတိုးတက်အောင်ဗဟိုဘဏ်ကနေပြီးတော့အစိုးရအတွက်ဓာတ်ရိုက်လုပ်ပေးနေတဲ့ကြားခံမှုအစီအစဉ်ကိုဆက်ပြီးတော့ရှင်းချသွားမယ်လို့ American ဗဟိုဘဏ်ကပြောလိုက်ပါတယ်။နိုင်ငံထဲမှာအတိုးနှုန်းတွေကျနေအောင်နဲ့အလုပ်ကင်တွေတိုးလာအောင်ရည်ရွယ်ပြီးတော့အစိုးရငွေချေးစာချုပ်တွေကိုဗဟိုဘဏ်ကဝယ်ယူပေးနေတဲ့ပမာဏကို၈လမှာရှင်းချမယ်လို့ဗဟိုဘဏ်ရဲ့မူဝါဒရေးရာချမှတ်သူတွေကပုတ်ထူးနေကပြောခဲ့ပါတယ်။လက်ရှိနိုင်ငံရဲ့အလုပ်လက်မဲ့အခြေအတွက်ဟာတမိုင်းမှာရှိခဲ့တဲ့အခြေအနေကိုနှိုင်းယှဉ်ကြည့်ရင်မြင့်တက်လာနေတယ်ဆိုပြီးတော့ဒီကမှာကြာဆင်းနေတယ်ဆိုပြီးတော့မှဒီဗဟိုဘဏ်ဥက္ကဋ္ဌဂျန်နက်ယာလင်းကပြောပါတယ်ဝါရှင်တန်မြို့တော်မှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အစိုးရရဲ့ငွေချီးစာချုပ်တွေလစဉ်ဝယ်ယူနေတဲ့ပမာဏကိုလက်ရှိဒေါ်လာ65ဘီလီယံကနေပြီးတော့မှ၈လဧပြီလမှာ55ဘီလီယံအထိလျှော့ချမယ်လို့ဗဟိုဘဏ်ကပြောခဲ့ပါတယ်အမေရိကန်မှာစီးပွားရေးအခြေအနေပြန်ကောင်းလာလို့စီးပွားရေးအားကောင်းစနိုင်ငံတွေမှာဒေါ်လာဘီလီယံနဲ့ချီမြုပ်နှံထားတဲ့အရေးအနည်းတွေကိုယင်းနေ့မြုပ်နှံသူတွေကအမေရိကန်ဘက်ပြောင်းပြီးတော့မြုပ်နှံမှာကိုစီးပွားရေးထွန်းသစ်စနိုင်ငံကောင်းဆောင်တွေကစိုးရိမ်နေကြပါတယ်ရှင် Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မခင်ဖြူထွေးတို့ကပြောပြခဲ့ကြတာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကသာမကပဲ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်သွားရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာကိုတင်ဆက်ပါမယ်အရင်ဦးဆုံးဂျားဖြတ်ရွေးကောက်ပွဲအကြောင်းပြောပြခြင်းပါတယ်လေးလံသွားတဲ့မဲဆန္ဒ30အတွက်2014ခုနှစ်အတွင်းမှာကြားပြရွေးကောက်ပွဲတွေကျင်းပဖို့အစီအစဉ်ရှိကြောင်းနဲ့ကျင်းပဖြစ်မယ်ဆိုရင်3လကြိုတင်အတိပေးသတင်းထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတူကပြောပါရယ်ပြီးခဲ့တဲ့ကြားပြရွေးကောက်ပွဲကာလကမကျင်းပဖြစ်ခဲ့တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်မြေတွေကိုလည်းကျင်းပဖို့ရည်ရွယ်ထားပြီးရွေးကောက်ပွဲကာလမှာနယ်မြေအခြေအနေကြည့်ဆုံးဖြတ်သွားမယ်လို့ဆိုပါရယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့2012ခုနှစ်ဂျာပြရွေးကောက်ပွဲမှာကျင်းပဖြစ်တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်30အပါအဝင်လစ်လက်နေတဲ့မဲဆန္ဒနယ်30အတွက်ဒုတိယအကြိမ်ဂျာပြရွေးကောက်ပွဲကိုဒီနှစ်အတွင်းမှာကျင်းပမှာဖြစ်ပါတယ်။ဂျာပြရွေးကောက်ပွဲထပ်မံကျင်းပမယ်ဆိုရင်လာမယ့်ပွင့်လင်းရာသီလောက်မှာဖြစ်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။ကျွန်တော်ဒီနေ့လွတ်တော်မှာတော့ဖြေပါလေ။ဟိုကျွန်တော်တို့ဖြေတဲ့အဖြေကတော့ဂျာပြရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိပါတယ်။နော်ကျင်းပမယ်ကာလကိုလည်းကျွန်တော်တို့3လကြိုတင်ပြီးတော့ကြီးညာပါမယ်နော်လေးလက်မဲဆန္ဒနဲ့အာရုံစုစုပေါင်းလေလောလောဆယ်30ရှိပါတယ်ပေါ့နော်အဲ့လိုကျွန်တော်တို့ဖြည့်ထားပါတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံရဲ့ဒီရာသီဥတုပေါ့နော်ဆိုရေတော့ဘုရားတမားရှင်မိုးရဲမှာမလုပ်ကြဘူးပေါ့နော်အဲ့တော့အဲ့လိုဥစားလေးတွေကြတော့ကျွန်တော်ပွင့်လင်းဘက်ကိုကြားပြီးယူတာရှိတော့အဲ့ဒီကာလလောက်တော့ဖြစ်ဖို့များပါတယ်
ဒီနှစ်အတွင်းဂျပြရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိမရှိကိုနိုင်ငံရေးပါတီတွေကလွှတ်တော်ကျင်းပစဉ်မေးမြန်းထားတာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့တွားရောက်ဖြေကြားခဲ့တာဖြစ်ပါတယ်။လစ်လက်မဲဆန္ဒနယ်တွေကတော့ပြည်သူလွှတ်တော်မဲဆန္ဒနယ်73နေရာ၊အမျိုးသားလွှတ်တော်မဲဆန္ဒနယ်6နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်17နေရာ၊စုစုပေါင်းလစ်လက်မဲဆန္ဒနယ်30ဖြစ်ပြီးပြည်ပရောက်မဲဆန္ဒရှင်တွေရဲ့စီးရင်ကိုလည်းတန်ယုံတွေကကောက်ယူနေပြီဖြစ်ပါတယ်။2012ခုနှစ်ကကျင်းပတဲ့ပထမအကြိမ်ဂျပြရွေးကောက်ပွဲကာလကကချင်ပြည်နယ်အတွင်းကဖားကန့်မိုးကုန်းနဲ့ဗမော်မဲဆန္ဒနယ်ရင်းမှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးဒီတကြိမ်ဂျပြရွေးကောက်ပွဲမှာတော့ဒီနယ်၃နယ်ကိုကျင်းပနိုင်ဖို့ရည်ရွယ်ထားပေမဲ့ကျင်းပမဲ့ကာလလုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်မှာဖြစ်တယ်လို့ကော်မရှင်ကတာဝန်ရှိသူကဆက်ပြောပါတယ
်လေးလက်30ရဲ့မှာအဲဒီ၃နယ်စားပါတယ်ကိုကျင်းပတဲ့အခါမှာကျတော့လှုပ်ပွဲကလွတ်လပ်ရေးတရားနာဆိုလို့ဒီကောက်ကိုကျင်းပနိုင်တဲ့အခြေအနေရှိမရှိပေါ့နော်ရှိတယ်ဆိုရင်တော့ကျင်းပမှာပါဆိုလိုတာကလူမျိုးရေးရတော့ဘာရတော့ညာရတော့အရာတွေအများကြီးရှိပါလေအဲ့ဒါတွေရှိမရှိရတော့ကျွန်တော်ရှင်အားဒီအခြေအနေမှာသုံးသပ်ပါမယ်လှုပ်ဖို့ကတော့အဲ့ဒီထဲမှာတူနေပါပါလေ
ကချင်ပြည်နယ်မှာအခြေစိုက်တဲ့တိုင်းလိုက်ခေါ်ရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့ဂျပ်ပြက်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ထေးအောင်ကပြောပါတယ်
အင်းညာဝင်ပြန်ရမှာကျွန်တော်တို့ကဝင်မှုဆိုကျွန်တော်ပါတီတံခိုးရဲ့မရအောင်ဖြစ်သွားမှာလေအမှကျွန်တော်တို့ပါတီတံခိုးရဲ့ new တွေမှာလည်းပါလာပြီးသားလေအခုလောဆယ်တော့တံခိုးစစ်ကလုံနေတော့လေတံခိုးစစ်ကနဲ့ကျွန်တော်တို့ပြင်ဆင်ပါမှာအဲ့ဒီစစ်က
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့သူတို့ပါတီအနေနဲ့အ ਨੇ စုံ3နေရာမှာပါဝင်သွားဖို့ရှိကြောင်းအခုလိုပြောပါတယ်အဲ
့တော့ကျွန်တော်ကလည်းဒီမဲဆန္ဒတဲ့သူ့ခေါ်ပါတော့ဝန်ပြန်ရောဝန်ဆင်ပါဝဲကျွန်တော်ပါတီအနေနဲ့ပေါ့
比如现在加倍不了被没有呢没有呢被那破法文编不了啥嘞大家就说请那个来看就说顺便吧。
ချာကချင်ပါတီတစ်ခုဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီကလည်းဂျာပြယူကော့ပွဲကျင်းပမယ်ဆိုရင်ပါဝင်ရှင်ပြိုင်ဖို့အသင့်ရှိနေတယ်လို့ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကပြောပါတယ
်။အဲဝင်းပြိုင်မှာပေါ့ကျွန်တော်အဆင်ပြေမှာပဲကျွန်တော်ပြိုင်ဖို့ကတော့အဆင်ပြေ။ကချင်ပြည်နယ်အတွင်းမှာရှိတဲ့နေရာတွေအကုန်လုံးကိုကျွန်တော်ပြိုင်ဖို့အဆင်ပြေပါပဲ။
ကချင်ပြည်နယ်အတွင်းမှာ2013ခုနှစ်ကပါတီသစ်5ပါတီထပ်မံဖွဲ့စည်းခဲ့ပြီးအခုဆိုရင်ကချင်ပြည်နယ်အခြေစိုက်ပါတီအနည်းဆုံး6ပါတီရှိနေတာဖြစ်ပါတယ်။2010ရွေးကောက်ပွဲကာလကတော့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတို့ကအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာတွေမှာအနိုင်ရရှိထားပါတယ်။
ဖီဝီသတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့စိုးရင်စရာမြန်မာနိုင်ငံကရာသီဥတုအခြေအနေကိုတင်ပြပါမယ်မြန်မာနိုင်ငံမှာခရမ်းလွန်ရောင်ကြီးတက်ရောက်မှုဟာအခုလတွေအတွင်းအန္တရာယ်ရှိတဲ့အဆင့်ထိဖြစ်နေတာမို့ကျန်းမာရေးအရာအထူးသတိထားဖို့လိုမယ်ဆိုပြီးမိုးလေဝသကြွမ်းကျင်သူဦးထွန်းလွင်ကသတိပေးထားပါတယ်မြန်မာနိုင်ငံဟာလွန်ခဲ့တဲ့3နှစ်လောက်ကတည်းကခရမ်းလွန်ရောင်ကြီးတက်ရောက်မှုမြင့်တက်လာတာလည်းဖြစ်တယ်လို့သိရပါတယ်ရန်ကုန်ရုံးခွေကကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ
်။မြန်မာနိုင်ငံတဖွာခုတီနွေဦးရာသီမှာအပူချိန်အလွန်မြင့်တက်လာတဲ့အတူပဲဒီခရမ်းလွန်ရောင်ကြီးကြားရောက်မှုအန္တရာယ်မြင့်မားနေတဲ့ဆိုတော့ကိုမူစလာကျွမ်းကျင်သူတွေကသတိပေးနေပါတယ်။ခရမ်းလွန်ရောင်ကြီးနဲ့ပတ်သက်ပြီးတော့ UV အဆင့်ဒီ၈နဲ့အထက်ရှိမယ်ဆိုရင်ကျန်းမာရေးအတွက်အန္တရာယ်ရှိလာပြီဆိုပြီးတော့နိုင်ငံတကာမှာသတ်မှတ်ထားကြတာပါ။အခုဆိုရင်မြန်မာနိုင်ငံမှာ UV အဆင့်က၁၁ထက်ကျော်လွန်နေတာကြောင့်ဒါဟာအတော့ကိုအန္တရာယ်ရှိတဲ့အခြေအနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလပီရာကျွမ်းကျင်သူဦးထွန်းလင်ကသုံးသပ်ထားပါတယ
်မြန်မာနိုင်ငံရဲ့လက်ရှိ UV index သတ်မှတ်ချက်ကမြန်မာနိုင်ငံမြောက်ပိုင်းဇွန်ဒေသဖြစ်တဲ့ဒီကချင်ပြည်နယ်စကမ်းတိုင်းထက်ပိုင်းပေါ့အဲ့ဒီ area လေးကလွှဲရင်ကျန်တဲ့ဟိုးတောင်ပိုင်းကော့တောင်ထီပေါ့ကျန်တပြည်လုံးက UV index တန်ဖိုးက11ရဲ့အထက်မှာရှိပါတယ်ဆိုလိုချင်တာတော့ extreme level ကိုရောက်နေ
တယ်အဲ့ဒါဘယ်နှစ်နှစ်လောက်ထဲကစပြီးတော့ဖြစ်တာလဲ
ကျွန်တော်သိရတော့ဒါ3နှစ်မြောက်ပေါ့
ဟုတ်ကဲ့
တော့တော့ရှေ့ပိုင်းကတော့ကျွန်တော်မသိကြဘူးဘာကြောင့်လဲကျွန်တော်ကမကြည့်ဖြစ်ဘူ
း
ဟုတ်ကဲ့ဒါမဲ့လည်းတိတ်တော့မကြနိုင်သေးပါဘူးဘာကြောင့်လဲဆိုတော့ကဘာပေါ်မှာခရမ်းလွန်ရောင်ကြီးပြဿနာကလည်းဒီဥဆုံးလွာပေါက်ပြီးမှဖြစ်လာတာဟုတ
်က
ဲ့ဥဆုံးလွာပေါက်တာလည်းဒီ1990ပတ်ဝန်းကျင်ပေါ့နော်နောက် 2000 မှာနည်းနည်းဆိုးတယ်အခုတော့နည်းနည်းပြန်ကောင်းလာတယ်ပေါ့ဆိုတော့ကဘာမှာတော့မှဥဆုံးလွာပေါက်တာကနှစ်အနေနဲ့တွက်ကြည့်ရင်နှစ်20ကျော်လောက်ပဲရှိသေးတာဟုတ်
မနစ်တုန်းကမြန်မာနိုင်ငံမှာ UV အဆင့် 14-15 အထိကိုရှိခဲ့တာကြောင့်မလို့ဒီနှစ်မှာအဲ့ဒီအဆင့်ထိတော့ရောက်လာတာမတွေ့ရသေးဘူးလို့ပြောပါရတယ်။ဒါပေမဲ့လို့နွေအစောပိုင်းကာလဖြစ်နေတာကြောင့်မလို့မနစ်ကအချိန်ထိရောက်လာမလားဆိုတာပြောရတော့စောသေးတယ်လို့ဆိုပါရတယ်။ခရမ်းလွန်ရောင်ကြီးကြောက်မှုမြန်မာရာကြောင့်မလို့ထိခိုက်နေတဲ့ကျန်းမာရေးအန္တရာယ်တွေနဲ့ပတ်သက်လို့လည်းဦးထွန်းလင်ကအခုလိုရှင်းပြပါရတယ
်။ဒါသူပြင်းတော့ကျွန်တော်တွေ့ဘူးတာဥရောပတိုက်သူတွေတို့အမေရိကန်တွေတွေ့ဘူးတာပါမဲ့ကြောက်တွေပေါက်တော့နော်မဲ့ကြောက်တွေပေါက်တာလည်းအဲ့ဒါလေးဖြစ်လာမယ်။နောက်အဲ့ဒီကနေနောက်တစ်ဆင့်တဲ့ရင်တော့ကင်ဆာဖြစ်တယ်ပေါ့ skin cancer ခေါ်ပါလေ။နောက်တစ်ခုဖြစ်နိုင်တဲ့ကျန်းမာရေးပြဿနာပါလဲဆိုရင် तू က energy မြင့်တဲ့ ultraviolet rays က electromagnetic wave ဖြစ်တဲ့အတွက်မျက်စိကိုတင်ရင်မျက်စိကြည့်ကြတယ်။ short sightedness နဲ့ခေါ်ပါလေ။အဲ့ဒီဥစ္စာဖြစ်နိုင်တယ်။နောက်တစ်ခုကတော့အသားရည်ပေါ်ကျတာများလို့ရှိရင်ခန္ဓာကိုယ်ရဲ့ DNA ကိုပြတ်တဲ့အတွက် impotency ပေါ့။သားသမီးမရနိုင်တဲ့ယောဂအထိဖြစ်နိုင်တယ်။ဒါကြောင့် harmful ဖြစ်ပါလေ။လူတွေက harmful ဖြစ်ပါလေ။ဒါကြောင့်ကိုလည်းပြည်သူလူထုကိုအတိပေးတဲ့တတိပေးတဲ့လို့ဒါ UN agency နှစ်ခုပေါ့ WMO နဲ့ WHO ရဲ့သတ်မှတ်ချက်ရသတ်မှတ်ထားတာဖြစ်ပါတယ်
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအနေထားအရခရမ်းလွန်ရောင်ကြီးကြောက်အောင်မှုအပြင်းထန်ဆုံးအခြေဟာမွန်းတဲ့ချိန်ဖြစ်ပြီးတော့မနေ့17နှစ်ကနေပြီးတော့နေ့လယ်တနင်္လာအထိဟာတည်အောင်မှုအရှိဆုံးအချိန်လို့ပြောပါတယ်ဒါကြောင့်မလို့အကောင်းဆုံးကတော့ဒီမနေ့10နှစ်ကနေပြီးတော့ညနေ3နှစ်အထိမလိုအပ်ဘဲပြင်ပထွက်တာကိုရှောင်ပြီးတော့အပြင်ထွက်ကြမယ်ဆိုရင်လည်းဒီခနာကူကိုလုံးလုံးကြီးကြီးဝတ်ဆင်မှုလိုအပ်လိမ့်မယ်လို့ဦးထွန်းလင်ကသတိပေးပါတယ်အခုလိုခရမ်းလွန်ရောင်ကြီးကြောက်မှုမြန်မာရာဟာအိုဆုံးလွှာထိခိုက်မှုကြောင့်ဖြစ်ပါတယ်အဓိကချက်ကတော့ဒေသတွင်းမှာတစ်တောပြုံးတိမှုနဲ့ဖန်လွင်တန်းငွေထုတ်လွှင့်မှုများပြားလာတာတွေကြောင့်လို့ဆိုပါတယ်အဲ့
တော့ကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်အထုတ်လုပ်ဆောင်နိုင်ငံအရင်ဆုံးကအမေရိကဒါကအမေရိကမဟုတ်တော့အမေရိကရဲ့သားတွေကပေါ်လာတယ်အဲ့ဒါအရှေ့တောင်အရှာနိုင်ငံတွေရဲ့အင်ဂျင်ချင်းဖြစ်တရုတ်ဆိုတော့အရှေ့တောင်အရှာနိုင်ငံတွေမှာတစ်တောပြုံးတာလည်းအများဆုံးဖြစ်နေတယ်တန်းငွေထုတ်တာလည်းအများဆုံးဖြစ်နေတော့ဒီနှစ်ခုကြောင့်အရှေ့တောင်အရှာနိုင်ငံအပေါ်မှာရှိတဲ့လေလူထဲမှာရှိတဲ့ခရမ်းလွန်ရောင်ကြီးကိုအကာအကွယ်ပေးတဲ့သဘာဝအကာအကွယ်ဖြစ်တဲ့အိုဆုံးလွှာဟာပေါက်တယ်ဆိုတဲ့အဆင့်မရောက်တိတိုင်အောင်ပေါ့တော်တော်ပါလာလာပြီလို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်ဒီဒေသမှာခရမ်းလွန်ရောင်ကြီးပြင်းရည်ပုံများလာတယ်လို့ကျွန်တော်အဲ့လိုတွေ့တယ် So, any pity, John Lema, the dog beyond the dark, the coop, Senator, Nemanagan, any Eriganamaro, Dawin Shia, Lube, General Biogeman.
Did the dog beyond the Patabio, Tutena, Pujadu, Demaro, Gabama, Sozo, Nanganu, Tema, Shito, Ashan, and Asu, Indonesia, Philippine, and Nule, Paware, Nemanagan has solution, let the dog beyond the moon, Patabio, Weban, Kanyar, and Nangan, and Tangale, Piparekmia.
ခင်ရန်လွန်ယောင်ကြီးမြင့်တက်လာတဲ့အချိန်နဲ့ပတ်သက်လို့ကိုသားညွန့်ဦးသတင်းပေးပို့ခဲ့တာပါခင်ဗျာစနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါရီဆွေးနွေးကြမလဲကြည့်အောင်ပါတော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါတော့အပြစ်ခတ်ရစေးဟာဘလောက်တည်တံ့ခိုင်မြဲမဲလို့ထင်ကြပါသလဲ အဲ့ဒီကတဆင့်ညဉ့်ညံရေးဟိုတယ်လမ်းနိုင်လိမ့်မယ်လို့ထင်ကြပါသလားတကယ်စစ်မှန်တဲ့ညဉ့်ညံရေးလူချင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ဘီအိုအေမြန်မာပိုင်းရဲ့ဖုန်းနံပါတ်2003နဲ့3000နဲ့9992ဖြစ်ပါတယ်အီးမေးလ်လိပ်စ ြပြီး MP3 အသံဖိုင်နဲ့လည်းပြပွနိုင်ကြပါခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါတယ်
လာမယ့်စနေညတရားရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်တရုတ်မိသားစုအတော်များများဟာအခုအခါမှာအမေရိကန်ပြည်ထောင်စုမှာသူတို့ကလေးတွေအတွက်အငှားကိုဝန်ဆောင်ပေးမဲ့သူတွေကိုရှာဖွေနေကြပါတယ်တရုတ်နိုင်ငံမှာအငှားကိုဝန်ဆောင်တာဟာတရားမဝင်ဘူးလို့ပြဌာန်းထားတာဖြစ်ပြီးအခုအခါမှာတော့အေဂျင်စီတွေကနေကလေးလိုချင်တဲ့တရုတ်ဇုံတွဲတွေနဲ့ကိုဝန်ဆောင်ကယူပြီးကလေးမွေးဖွားပေးမဲ့အမေရိကန်မိခင်လောင်းတွေကိုဆက်သွယ်ပေးနေကြပါတယ်ဒီအကြောင်းကို VOA သတင်းတောက် Shannon Vincent ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပါမယ
်ရှန်ဟိုင်းမြို့ကတူနီဂျီယန်နဲ့သူဇနီးချယ်ရီတို့မှာသားသမီး၃ယောက်ရှိပါတယ်အားလုံးကိုအငှားကိုဝန်ဆောင်ပေးတဲ့အမေရိကန်သူကမွေးပေးတာပါသူတို့သမီးလေးနဲ့နောက်ရတဲ့အမွှာကလေးတွေကိုကယ်လီဖိုးနီးယားပြည်နယ်ထဲမှာမွေးတာပါ
The elder girl now is 3 years old. The younger twins are now 30 months.
အကြီးမလေးကအခုဆိုရင်၃နှစ်ထဲရောက်နေပါပြီ။အငယ်အမွှာနှစ်ယောက်ကတော့၃လစီရှိပြီလေ
။သူတို့ဇုံတွဲဟာတရုတ်နိုင်ငံမှာအငှားကိုဝင်ဆောင်ခွင့်ကိုတရားဝင်ခွင့်ပြုတဲ့စစ်ဆေးရုံကိုသွားပြီးနှစ်ကြိမ်တိုင်တိုင်စ조사ခဲ့ကြပေမဲ့ကလေးမရခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကအငှားကိုဝင်ဆောင်တဲ့ agency နဲ့ဆက်သွယ်ခဲ့တာဖြစ်ပါတယ်။သူတို့ဟာ Amanda လို့ခေါ်တဲ့ကယ်လီဖိုးနီးယားသူတယောက်နဲ့ဆက်မိပြီးအခုလိုကလေး၃ယောက်ကိုမွေးဖွားနိုင်ခဲ့တာဖြစ်ပါတယ
်Cherry was actually in the room with me when Nicole was born so she got to actually witness the birth and
Nicole ကိုမွေးတော့က Cherry ကိုရိုင်းအနားမှာရှိနေတယ်လေဒါကြောင့် Nicole ဒီလောကကြီးထဲရောက်လာတာကိုသူကိုရိုင်းမြင်ရတာပါသူဟာပျော်လွန်းလို့ငိုတောင်းငိုပါတယ်သူကတကယ့်ကိုပျော်နေတာလေ
တရုတ်နိုင်ငံမှာစီးပွားရေးကောင်းလာတဲ့မိသားစုတွေဟာသူတို့ကလေးတွေကိုအမေရိကန်အမျိုးသမီးတွေကနေမွေးပေးတာမျိုးဖြစ်ဖို့ကြိုးစားလာကြတာဖြစ်ပြီးဂျီယန်လည်းဒီထဲမှာပါပါတယ်တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကစပြီးသူတို့ရဲ့တိန်းနှောင်းကလေးတယောက်နှုံသတ်မှတ်ထားတာကိုရှော့ပေးလိုက်ပြီးကလေးတယောက်တည်းရှိတဲ့မိဘတွေကိုနောက်တစ်ယောက်ထပ်ပြီးယူခွင့်ပေးခဲ့တာမို့ကလေးထပ်ယူဖို့အတွက်လှုပ်လာကြတာဖြစ်ပါတယ်ဒါပေမဲ့တရုတ်ဆင်းရုံအများစုမှာအငှားကိုဝန်ဆောင်ပြီးကလေးယူတဲ့ဤကိုကျန်းမာရေးဝန်ကြီးဌာနကနေကန့်သက်ထားစေဖြစ်ပါတယ်။ဒါကြောင့်ငွေကြေးချမ်းသာတဲ့တရုတ်မိသားစုတွေဟာအမေရိကန်ပြည်ထောင်စုမှာအခုလိုကလေးယူဖို့အတွက်လှုပ်လာကြတာဖြစ်ပြီးဒီလိုလှုပ်တဲ့အတွက်အကျိုးအမြတ်ကလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့14ချိန်မြောက်ပြင်ဆင်ချက်ထဲမှာအမေရိကန်ပြည်ထောင်စုမှာမွေးဖွားတဲ့လူတိုင်းဟာနိုင်ငံသားဖြစ်နေတာပါ။ဒီနိုင်ငံသားတွေအသက်21နှစ်ပြည့်ချိန်မှာပဲသူတို့မိဘတွေအတွက် green card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်ကိုရှောက်ပေးနိုင်ပါတယ်။ဒီကလေးတွေကို designer babies လို့ခေါ်ကြပြီးဒီဒီဇိုင်းရေးသူအကြိုက်ကလေးငယ်တွေကို American ဒါမှမဟုတ်ဥရောပနိုင်ငံသူတွေစီကအရက်ရှည်တဲ့မျိုးလိုချင်တဲ့တရုတ်ဇုံတွဲတွေကစိတ်ဝင်စားနေကြတာပါ။ဒါအပြင် American ပြည်ထောင်စုမှာ IVF လို့ခေါ်တဲ့နီးနဲ့သားယူမလားသမီးယူမလားဆိုတာကိုပါရွေးချယ်နိုင်ကြလို့လည်းဖြစ်ပါတယ်။ တိုနီဂျင်းဟာရှန်ဟိုင်းမှာကလေးလူချင်းနဲ့ဇုံတွဲတွေကိုအကြံပေးတဲ့အေဂျင်စီတစ်ခုကိုစပြီးဖွင့်ခဲ့ပါတယ်။အများစုကသူတို့ဇနီးမောင်နှံလိုပဲတာသမီရဖို့အတွက်အဆင်မပြေတဲ့ပြဿနာကြောင့်နိုင်ငံရခြားမှာပဲအငှားကိုဝင်ဆောင်ငှားကျင်သူတွေလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာကျန်းမာရေးစောင့်ရှောက်ကုသမှုစနစ်ကအကောင်းဆုံးဖြစ်နေတဲ့အချက်နဲ့ကိုဝင်ရပြီးကတည်းကမွေးလာတဲ့အထိကိုစိတ်ကြိုက်ရွေးချယ်ခွင့်ရှိတာကိုကြိုက်ကြတဲ့အတွက်အမေရိကန်နိုင်ငံမှာပဲမွေးကြဖို့ရွေးချယ်ကြတယ်လို့ဆိုပါတယ်
။ Because more and more patients are inquiring about those services from clinic.
အခုဆိုရင်ဒီလိုကလေးမွေးဖို့ဆေးကမှလာပြီးစုံစမ်းကြတဲ့လူနာတွေတစ်နေ့တစ်နေ့ပိုများလာနေပါတယ
်။ကလေးအငှားမွေးမယ်ဆိုရင်အမေရိကန်ဒေါ်လာ32,000လောက်ကုန်ကျနိုင်ပါတယ်။ဒီငွေဟာတိတ်ကိုများပေမဲ့သူတို့ရဲ့ကလေးတွေကိုအမေရိကန်နိုင်ငံမှာမွေးချင်တဲ့တရုတ်ဇုံတွဲတွေကတော့လိုလိုချင်ချင်ပဲပေးဖို့အတွက်ပြင်းနေကြတဲ့ပြင်ပေးချင်သူတွေကလည်းတစ်နေ့တစ်ခြားတိုးလာနေတာပ
ါ။ဒေါက်ကင်မြို့တဲ့တင်ပြချက်ပါခင်ဗျာ။ View ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တယ်၊တေးသချင်းတောင်းချင်တယ်ဆိုရင်တော့ View ရဲ့ email လိပ်စာ burmese@viewnews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့VOA မြန်မာပိုင်းအစီအစဉ်တဆင့်အမေရိကန်တန်ယုံအမှတ်130တက္ကသိုလ်ရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိပ်စာတက်ပြီးပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ည9:30တိ VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသားသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ24.25-32တို့ကနေနားဆင်နိုင်ပါတယ်ဒီကနေ့ညနေခင်းအစီအစဉ်လေးမကြခင်အဆုံးသတ်တော့မှာပါအခုတော့သတင်းကြေညွတ်ကိုမဆုမြတ်မွန်ကကြေညာပါလိမ့်မယ်ခင်ဗျာ
ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းနဲ့ဆက်နွယ်မှုရှိနိုင်တဲ့အရာဝတ္ထုကြီးနှစ်ခုကိုဒီဂျိုဒုဓာတ်ပုံတွေကနေပြီးတော့ပေါ်နေတာကိုဩစတြေးလျကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအိန္ဒိယသမုဒ္ဒရာရဲ့တောင်ဘက်ဝေးလံတဲ့နေရာတွေအပေါ်မှာဒီအချက်အလက်စုဆောင်းရေးလေရင်တွေသွားပြီးတော့ကြည့်နေကြပါတယ်ပြောင်းနေတဲ့လေရင်ကဖြစ်နိုင်တဲ့အပိုင်းအစတွေကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာတွေ့ရှိထားတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကဒီကနေ့ဒီဩစတြေးလျလွှတ်တော်ကိုအသိပေးခဲ့ပါတယ်။ဒီဂျိုဒုဓာတ်ပုံတွေဟာအင်မတန်ခိုင်မာတဲ့သဲလွန်စားတွေဖြစ်နိုင်တယ်ဆိုပြီးတော့မလေးရှားကာကွယ်ရေးဝန်ကြီးလည်းဖြစ်တယ်ယူပို့ဆောင်ရေးဝန်ကြီးလည်းဖြစ်တဲ့မစ္စတာဟူဆိန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမွန်ဘိုင်းမြို့မှာဒီတာဝန်နဲ့သတင်းယူနေတဲ့ဓာတ်ပုံသတင်းတောက်တစ်ယောက်ကိုအုပ်စုဖွဲ့အာဓမပြုကျင့်ခဲ့မှုနဲ့လူလေးယောက်ကိုမွန်ပိုင်းတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ဒီပြီးခဲ့တဲ့ဩဂတ်စ်လတုန်းကအသက်22နှစ်အရွယ်သတင်းတောက်အမျိုးသမီးကိုဝိုင်းပြီးတော့အာဓမပြုကျင့်မှုနဲ့အမျိုးသား၄ယောက်မှအပြစ်ရှိကြောင်းတရားရုံးကဒီကနေ့အမိန့်ချလိုက်တာပါ။ဒီအမိန့်ချခံထားရသူ၄ယောက်အနေနဲ့ထောင်ဒဏ်တသက်ချမှတ်ခံရဖို့ရှိပြီးတော့နှစ်ဖန်တောက်ကြနေမှာသူတို့ကိုပြစ်ဒဏ်တွေဆင်းရဲမှာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းခရိုင်းမီးယားကျွန်းဆွယ်ဒေသကိုခွဲယူဖို့လုပ်နေတဲ့ရုရှားအပေါ်EU ဥရောပသမဂ္ဂကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။အခြေအနေတွေပိုပြီးတော့ဆိုးလာမယ်ဆိုရင်စီးပွားရေးအရာပိတ်ဆို့မှုတွေပါဝင်တဲ့တန်းခတ်မှုအဆင့်3ကိုလုပ်ဖို့အတွက် EU ကပြင်ဆင်ထားတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကဂျာမနီလွှတ်တော်မှာဒီကနေ့ပြောခဲ့ပါတယ်။ရုရှားနဲ့တန်တမာရေးအရာညှိနှိုင်းလို့ဆက်ပြီးတော့မရဘူးဖြစ်နေရင်ဆိုချီမှာကျင်းပဖို့ရှိတဲ့ G8 ဆွေးနွေးပွဲကိုရွှေ့ဆိုင်းထားမှာဖြစ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောခဲ့ပါတယ်။ဒီဖြစ်နေတဲ့ပြဿနာတွေအဆုံးသတ်နိုင်အောင်စူးစမ်းတဲ့အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာဒီကနေ့ရုရှားမှာသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့မစ္စတာဘန်ဂီမွန်ဟာယူကရိန်းသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်
။သတင်းကြေညာကိုမဆုမြတ်မွန်ကကြေညာခဲ့တာပါခင်ဗျာ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကဦးဆမ်မိုးဖြစ်ပြီးအင်ဂျင်နီယာကတော့ဒါလီဝလီဆူရီမန်ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းဒိုမီတာ16.25ရူကနေထုတ်လွှင့်ခဲ့တာပါခင်ဗျာ။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2 နာရီအကြာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.